ဒီအပိုင်းအတွင်းမြမအစိုးရစစ်တပ်ကရှမ်းပြည်နယ်အလဲပိုင်းကျေးတိမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော် SSA မြောက်ပိုင်းရဲ့တပ်စခန်းတစ်ခုကိုထိုးစစ်ဆင်တိုက်ခိုက်ပြီးသိမ်းယူလိုက်ပါတယ်။ဒီစခန်းဟာရှမ်းပြည်တပ်မတော် SSA မြောက်ပိုင်းရဲ့လက်ရှိဌာနချုပ်ဝမ်ဟိုင်းနဲ့တီဘောမြို့နယ်အတွင်းကစိန်ကြော့ဌာနချုပ်ဟောင်းတို့ကြားဆက်သွယ်ရာလမ်းမှာအရေးပါတဲ့စခန်းတစ်ခုလည်းဖြစ်ပါတယ်။ဒီသတင်းကိုတော့စုံစမ်းထားတဲ့ကိုမိုးစောကဆက်ပြီးပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်တပ်မတော် SSA မြောက်ပိုင်းရဲ့တပ်စခန်းကိုမြန်မာအစိုးရတပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ထိုးစစ်ဆင်တိုက်ခိုက်ပြီးပြီးခဲ့တဲ့အင်ကာနေ့ကသိမ်းယူလိုက်တာဖြစ်ပါတယ်။ကျေးစီမြို့နယ်အတွင်းမှာဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေကိုရှမ်းတန်တော်ဆင်သတင်းဌာနကအယ်ဒီတာဦးစိန်ကြည်ကအခုလိုပြောပါတယ်
။ဟာချောင်းရဲ့ယွာနာမှာဟိုနမ်ဟန်ချောင်းပေါ့အဲ့ဒီချောင်းကိုဖျက်ထားတဲ့ဟိုတရားပေါ့တရားမှာလည်းကရုစိတ်ရှိတယ်။အဲ့ဒီမှာ SSPN SSA ရှမ်းပြည်ရှမ်းတပ်ကတချထားတယ်အဲ့ဒီမှာအဲ့ဒီမှာခလာယာ20နှစ်ပေါ့သူကအရင်သွားတိုက်တယ်သွားတိုက်တော့သူကအင်အားမလောက်လို့ထင်တယ်သူက60-90လောက်ဝေးနေတယ်အဲ့ဒါသူကမွန်ရိုင်ဘက်ကစစ်ကူတောင်းတယ်ခလာယာ68လာကူတိုက်ယူတယ်ရှမ်းတပ်ဘက်ကလည်း50-50လောက်ပဲရှိတာပဲသူတို့ပြောတာအများဆုံးသူတို့ကကြိုးကြကြိုးကြပြစ်လိုက်ပြတ်လိုက်ပြစ်လိုက်ရလိုက်ဖြစ်တော့အဲ့ဒါဒမြနေ့ကအာ21ရက်နေ့ပေါ့နော်ဒီနေ့လုံးဒီနေ့လုံးနဲ့ည10နာရီခွဲလောက်ကျမှရှမ်းတပ်ကဆုတ်ပေးတယ်လည်းနေကြီးတအားထုတ်တော့
ဒီနေ့နေကင်းနှစ်နာရီလောက်မှာတော့အစိုးရစစ်တပ်တွေကချောင်းကူတတော်ကိုမီးရှို့ဖျက်ဆီးလိုက်တယ်လို့ပြောပါတယ်ဒီတိုက်ပွဲမှာအစိုးရတပ်ဘက်ကနှစ်ယောက်ကြဆုံးပြီး SSA မြောက်ပိုင်းဘက်ကတယောက်ကြဆုံးတယ်လို့ဦးစိန်ကြည်ကပြောပါတယ်အစိုးရတပ်ဘက်ကအကြဆုံးကိုတော့တိကျအတည်ပြုချက်မရသေးပါဘူးဒီစခန်းကိုသိမ်းယူနိုင်တဲ့ဟာလက်ရှိ SSA မြောက်ပိုင်းဌာနချုပ်ဝမ်ဟိုင်းနဲ့တီဘောမျိုးနဲ့အတွင်းကအရင်ဌာနချုပ်ဟောင်းစိန်ကြော့အကြားကစစ်တွေရေးလမ်းကြောင်းကိုထိန်းချုပ်နိုင်လိုက်တာဖြစ်တယ်လို့ဦးစိန်ကြည်ကပြောပါတယ်
ဝန်ဟိုင်းဌာနချုပ်ကနေဟိုအရင် SSA အဖြစ်ရမြောက်ပိုင်းဌာနချုပ်ဆင်ကျောင်းနဲ့ကုလူဆက်ဆံတွာလာတဲ့လမ်းကြောင်းပေါ့အဲ့ဒီမှာသူတို့ပိတ်တစိတ်တစ်ပိုင်းသူတို့ပိတ်ဆို့ထားနိုင်တာပေါ့
ရှမ်းပြည်နယ်တောင်ပိုင်းကဒေသခံတွေရဲ့အပြောအရဆိုရင်ဒီကျပိုင်းတွေအတွင်းမှာ SSA မြောက်ပိုင်းရဲ့ဌာနချုပ်ဝန်ဟိုင်းဒေသဘက်ကိုမြမအစိုးရဘက်ကစစ်တပ်တွေအများအပြားဆီလွတ်နေတယ်လို့လည်းပြောပါတယ်ရှမ်းတန်တော်ဆင်သတင်းမှာတော့အစိုးရတပ်တွေကဝမ်ဟိုင်းဌာနချုပ်ကိုတိမ့်ပိုက်ဖို့ပြင်ဆင်နေတာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီလအတွင်းမှာ SSA မြောက်ပိုင်းကသူတို့ရဲ့အခြေစိုက်စခန်း၃ခုကိုလွတ်လွတ်လပ်ရပြီဖြစ်ပါတယ်။ဒီလ၄ရက်နေ့ကလည်းတိုင်ရန်နဲ့မိုင်းရှူအကြားက9မိုင်စခန်းနဲ့ဒီလ13ရက်နေ့ကတီဘောမြို့နယ်စိန်ကြော့ဌာနချုပ်ဟောင်းအနီးကစခန်းတစ်ခုကိုလွတ်လွတ်ခဲ့ရတာဖြစ်ပါတယ်။ဗိုလ်ချုပ်ပန်ဖောက်ဦးဆောင်နဲ့အရင်အပြည့်ရ SSA မြောက်ပိုင်းတပ်မတစ်အဖွဲ့ဟာပြည်သူ့စစ်အသွင်ပြောင်းဖို့ကိုညှင်းပယ်ပြီးတဲ့နောက်ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့SSA ဆိုတဲ့အမည်ကိုပြောင်းလဲရည်တည်ခဲ့ပါတယ်ဒီနှစ်မတ်လအတွင်းမှာတော့မြန်မာအစိုးရနဲ့ SSA မြောက်ပိုင်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးမေလအတွင်းမှာတော့ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ခေါင်းဆောင်နဲ့ SSA တောင်ပိုင်းတပ်ဖွဲ့တွေနဲ့ပူးပေါင်းလိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်